မြန်မာနိုင်ငံမှာပထမဦးဆုံးရပ်သားသမ္မတကိုရွေးချယ်နိုင်ခဲ့တာဟာမတူညီတဲ့အစုဖွဲ့တွေအတွက်ညီညွတ်မှုရစေမယ့်ဆုံးဖြတ်ချက်တစ်ခုဖြစ်တယ်လို့မြန်မာအရေးကြွမ်းကျင်သူတွေကပြောပါတယ်။မြန်မာနိုင်ငံမှာသမ္မတအသစ်ဦးထင်ကျော်နဲ့ NLD ပါတီဝင်တွေဦးဆောင်တဲ့အစုအယတွေတက်လာတဲ့အခါမှာဘလို့အရေးကိစ္စတွေကိုအဓိကစင်ခေါ်မှုဖြစ်လာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံဝါရှင်တန် DC မှာပြုလုပ်တဲ့ရွေးကောက်ပွဲလွန်ကာလမြန်မာနိုင်ငံအကြောင်းဆွေးနွေးပွဲမှာပညာရှင်တွေဆွေးနွေးကြတာကိုတွားရောက်သတင်းယူခဲ့တဲ့ကိုရဲကောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့ပါ။မတ်လ16ရက်နေ့ကဝါရှင်တန် DC မြို့ Carnegie Endowment for International Peace Center မှာ Asia Foundation ကပြုလုပ်ခဲ့တဲ့ Post Election Myanmar Contest Opportunities and Challenges ဆိုတဲ့ဆွေးနွေးပွဲမှာမြန်မာအရေးကြွမ်းကျင်သူပညာရှင်တွေကသုံးသပ်ပြောကြားခဲ့ကြတာပါ။ပြီးခဲ့တဲ့ရက်တွေအတွင်းမြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာစစ်တပ်ရဲ့အုပ်စိုးမှုအပြီးအရက်သားသမ္မတကိုရွေးချယ်နိုင်ခဲ့တာနဲ့ပတ်သက်ပြီး Asia Foundation ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ် Kim and B Nin ကအခုလိုပြောပါတယ်
I think that the choice of a president in Myanmar is, first and foremost it has to be a unifying selection
မြန်မာနိုင်ငံမှာဒီသမ္မတနဲ့ဒုသမ္မတအစ်စ်တွေကိုရွေးချယ်လိုက်တာဟာမတူညီတဲ့အစုအဖွဲ့တွေပြန်လည်စုစည်းညီညွတ်ဖို့အတွက်ရွေးချယ်ဖြစ်မယ်လို့ထင်ပါတယ်။ဥထင်ကျော်ကိုသမ္မတအစ်စ်ဖြစ်နေရွေးလိုက်တာဟာအသွင်ကူးပြောင်းရေးကာလမှာအရေးကြီးတဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်။သမ္မတအစ်စ်ရွေးချယ်ပြီးနောက်ပိုင်း NLD ပါတီရဲ့မူဝါဒတွေနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ဒီခေါင်းဆောင်တူတွေရဲ့သဘောထားနဲ့တည်းမဟုတ်ပဲတခြားအရေးပါတဲ့ပုံကိုယ်ရဲ့ဆုံးဖြတ်ချက်တွေလည်းပါဝင်အောင်မှာပါအသက်ဖွဲ့စည်းမဲ့အစိုးရဖွဲ့နဲ့ဝန်ကြီးဖွဲ့မှာဘယ်သူတွေပါလာမလဲဘယ်လိုပုံစံနဲ့အခွင့်အာဏာခွဲဝေလှုပ်ဆောင်ကြမယ်ဆိုတာတွေကိုတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ
်ဝါရှင်တန် DC အခြေစိုက်အာရှဖောင်ဒေးရှင်းကပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံမှာတွားရောက်ပြုလုပ်ခဲ့တဲ့လူမှုစစ်တမ်းအရမြန်မာနိုင်ငံမှာလိုအပ်နေတယ်လို့လူတိုင်းလူလူကသဘောတူတဲ့အချက်ကတော့အစိုးရနဲ့ပြည်သူလူထုအကြားအပြန်အလှန်ယုံကြည်မှုမရှိကြတာဖြစ်တယ်လို့ဒီဆွေးနွေးပွဲမှာတင်ပြခဲ့ပါတယ်။ဒါ့အပြင်တိုင်းရင်းသားဒေသတွေမှာငြိမ်းချမ်းရအောင်ဆက်လုပ်ဖို့စည်ရဲမွဲတေမှုကိုလျှော့ချပြီးစီးပွားရေးအလုပ်ကိုင်အခွင့်အလမ်းတွေတိုးလာအောင်လုပ်ပေးဖို့ပြည်သူလူထုအကြားလူမှုရေးတဟဇာတာရှိအောင်ထိန်းသိမ်းဖို့ဒီမိုကရေစီနီလမ်းမကျတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့စတာတွေဟာနောက်တက်လာမယ့်အစိုးရအတွက်အဓိကရင်ဆိုင်ရမယ့်အရေးကိစ္စတွေဖြစ်လာမယ်လို့အာရှဖောင်ဒေးရှင်းအဖွဲ့က Kim and B Nin ကပြောပါတယ်။အသက်ဖွဲ့စည်းရမယ့် NLD အစိုးရအနေနဲ့ပြည်ထောင်စုအဆင့်အစိုးရလွှတ်တော်နဲ့ပြည်နယ်တိုင်းအဆင့်အစိုးရလွှတ်တော်တွေအကြားအာဏာခွဲဝေမှုကွဲပြားအောင်လုပ်ဖို့နိုင်ငံပိုင်အကြီးစားလုပ်ငန်းစုကြီးတွေရဲ့ပွင့်လင်းမြင်သာမှုရှိအောင်လုပ်ဖို့စတဲ့အချက်တွေကိုလည်းအာရှဖောင်ဒေးရှင်းအဖွဲ့ကအကြံပြုထားပါတယ်။ဒါ့အပြင်စီးပွားရေးကဏ္ဍမှာဆိုရင်လည်းရှေ့ဆက်ပြီးမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုကို 9.8 ရာခိုင်နှုန်းအနည်းဆုံးရှိနေအောင်ထိန်းထားနိုင်မယ်ဆိုရင် LDC လို့ခေါ်တဲ့ဖွံ့ဖြိုးတိုးတက်မှုအနည်းဆုံးနိုင်ငံအဖြစ်ကနေလွတ်မြောက်ပြီးဝင်ငွေအလယ်လတ်ရှိတဲ့နိုင်ငံအဖြစ်ရောက်ရှိလာနိုင်မှုအလားအလာရှိနေတာကိုအခုအသက်တက်လာမဲ့အစိုးရရဲ့လက်ထက်မှာအောင်မြအောင်လုပ်ဖို့ဘာတွေလိုမလဲဆိုတာနဲ့ပတ်သက်ပြီး Center for Economy, Environment and Society အဖွဲ့ကညွှန်ကြားရေးမှူးဒေါက်တာတင်ထူးနိုင်ကအခုလိုပြောပြခဲ့ပါတယ်
။ Economic issue ကဒီ agriculture ပေါ်မှာပြန်ပြောင်းမိခိုးနေတယ်။ဒါပြီးတော့ Trade နဲ့ FDI ပဲသူတို့ကပြန်စဉ်းစားထားတယ်။နောက်တစ်ခုကကြတော့ကျွန်တော် HRD ပေါ့နော် Human Resource Development ကျွန်တော်ကဒီလေယာဉ်ဝတ္ထုတစ်ဖက်ကဖွံ့ဖြိုးတိုးတက်အောင်လုပ်မယ်။ဒီတစ်ဖက်ကလည်း Manufacturing Services Sector ကိုဗျံလူဖွံ့ဖြိုးတိုးတက်နိုင်မယ်နည်းလမ်းတွေရှာပြီးဗျံလူလို့ကျွန်တော်တို့လုပ်ဆွေးနွေးတယ်။ဒါမှလည်းပဲသူက Manufacturing တိုးတက်လာလို့ရှိရင်ဒီ Agriculture Sector ကဟို Surplus Labor တွေကို Absorb လုပ်နိုင်မှာ
။အရက်သားအစိုးရစစ်စစ်တက်လာတော့မယ်ဆိုပေမဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရ NLD ပါတီကောင်းဆောင်ဒေါက်ဆန်းစုကြည်အနေနဲ့သမရဖြစ်ခွင့်မရှိတာလွှတ်တော်မှာစစ်တပ်ကအမှတ် 25 ရာခိုင်နှုန်းရယူထားတဲ့အပြင်ကာကွယ်ရေးပြည်ထရေးနဲ့နေဆက်ရေးရလိုမျိုးအရေးပါတဲ့ဝန်ကြီးဌာနတွေကိုစပ်ပြီးထိန်းချုပ်ခွင့်ရထားတာလူသိနေသေးတဲ့ NDSC ခေါ်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုစစ်တပ်ကစပ်ပြီးချုပ်ကင်ထားတာစတဲ့ကန့်သတ်ချက်တွေကိုလည်းကြွမ်းကျင်သူတွေကထောက်ပြခဲ့ကြပါတယ်